့တဲ့ဩဂုတ်လ15ရက်နေ့တိုက်ပွဲတွေစတင်ဖြစ်တာကတော့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေဖြစ်တဲ့တန်း TNL ရခိုင်တပ်မတော် AA နဲ့ကိုက MNDA အဖွဲ့၃ဘွဲ့ရဲ့စစ်စင်ရေးလှုပ်ရှားမှုတစ်ခုပဲဖြစ်ပါတယ်သူတို့ကတပ်နယ်မြေတွေဖြစ်တဲ့ပြင်ဦးလွင်တပ်မတော်ဤပညာတက်ကူအပါဝင်နောင်ချူမြို့နယ်တွင်နေရာ၅ခုကိုတပြိုင်တည်းတိုက်ခိုက်ပြီးစစ်ပွဲတွေကိုဖန်တီးလိုက်တာဖြစ်ပါတယ်သူတို့အဆိုအရကတော့တပ်မတော်ဟာရခိုင်ဘက်မှာတပ်အင်အားတွေတိုးချလာတာကြောင့်ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲအစ်စ်ဖော်တာဖြစ်တယ်လို့ဆိုပါတယ်ဒီပြောဆိုချက်အပေါ်မှာ KIO အဖွဲ့ကပြန်ကြားရေးတာဝန်ခံဒုတိယဗိုလ်မှူးကြီးနော်ဘူးကသဘောတူပါတယ
်ကျွန်တော်ညထင်မြင်ယူဆချက်ကတော့ခိုင်ဘက်မှာလည်းတပ်မတော်ကမြင့်တိုင်းလိုလိုတိုက်ပွဲတော့ပြင်းထန်နေတယ်ဆိုတော့ဒီဘက်မှာလည်းသူတို့ကညီနောင်တုံးဖွဲ့ကတော့ဒီဘက်ကသူတို့စစ်အမကြီးတစ်ခုပုံစံနဲ့ပြန်လုပ်တဲ့သဘောမျိုးလားလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်နိုင်ငံရေးဆွေးနွေးဖို့လည်းပြောနေတယ်ပြီးတော့မှဒီခိုင်ဘက်ကတော့တိုက်ပွဲတွေဆက်ဖြစ်နေတာဆိုတော့အဲ့ဒါကြောင့်သူတို့လည်းတစ်စီရေးတွေဆင်နွှဲတယ်သူလည်းဖြစ်နေပါတယ်တုံ့ပြန်တဲ့သဘောမျိုးပေါ့
ဒီနေရာမှာတိုက်ပွဲတွေမှာပါဝင်တဲ့မြောက်ပိုင်းသုံးဘွဲ့အနေနဲ့သူတို့အားလုံးလူလူကိုလေ့ကျင့်ရေးနဲ့ထောက်ပံ့မှုတွေပေးခဲ့တဲ့ KIO ကချင်လူမျိုးရေးအဖွဲ့ရဲ့အခုတိုက်ပွဲတွေအပေါ်မှာထားရှိတဲ့သဘောထားကဘယ်လိုပါလဲ
မွန်ဘိုင်းဆိုင်ရာအဲ့တော့ကျွန်တော်ဘာမှပြောလို့မရဘူးဒါပေမဲ့လက်တွေ့ကတော့အခုတစ်ခါကတော့အဲကျွန်တော်တို့ KO နဲ့အဲဒီထိတွေ့အဲမို့ဘာမှမရှိဘူးနောက်ပြီးတော့ကျွန်တော်တို့ကလည်းအဲဒီစစ်လုပ်ရှားမှုဘာမှမရှိဘူးဒီဘဟုကနဲ့အားလုံးကိုအဲကိုယ့်ရဲ့ခန်းမှာပဲကိုယ့်ရဲ့တပ်မှာပဲထိုင်ဖို့ပဲကျွန်တော်ညွှန်ကြားထားတာဖြစ်ပါတယ်အဲမြို့ပေါ်မှာဒီအဲလမ်းမကြီးပေါ်မှာအဟိုရန်တူရဲ့တမတော်ရဲ့တပ်ခန်းရှိတဲ့နေရာဘက်မှာအလုချက်ဖို့ဆိုတာကျွန်တော်တို့အမလုဖို့အောက်ခြေအတိကျွန်တော်တို့အငင်ကြားထားတာရှိပါလား
ဟုတ်ကဲ့လက်ရှိမှာ KIO ဌာနချုပ်ရှိရာလိုင်ဇာဒေတာမှာ EA ဌာနချုပ်လည်းရှိနေပြီး TNL အဖွဲ့ဌာနချုပ်ကတော့ပန်ဆန်းမှာရှိနေတာပါဒီအခြေအနေတွေကြောင့်ဘူးတိုက်ပွဲတွေမဆခင် KIO ကိုရော UWSA ကိုပါအနည်းဆုံးအသိပေးတာတော့ရှိနိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်။တိုင်းသားကြီးသုံးသပ်သူဦးမောင်မောင်စိုးရဲ့အမြင်ကတော့
သူတို့တိုက်တာတော့သိမယ်လို့ထင်ပါတယ်။ဒါပေမဲ့ဘလောက်တိုင်းတာသည်သိမယ်မသိဘူးဘလောက်တိုင်းတာသည်နားလည်မှုရှိမရှိဆိုတော့ကျွန်တော်တို့ပြောဖို့ခက်ပါတယ
်။အခုလို့မဟာမိတ်သုံးဘွဲ့ရဲ့စစ်ရေးလှုပ်ရှားမှုတွေဟာအင်အားကြီးမြောက်ပိုင်းအဖွဲ့တွေဖြစ်တဲ့UWSA နဲ့ KIO တို့နဲ့ဆက်ဆက်မှုရှိတယ်ဆိုတဲ့သုံးသပ်ချက်တွေကို KIO နီးတူ UWSA ကလည်းညင်းဆိုပါတယ်သူတို့ရဲ့မူဝါဒမှာငြိမ်းချမ်းရေးကိုအကြမ်းဖက်နည်းနဲ့အပြေရှားနိုင်မှာမဟုတ်ဘူးလို့ယူဆတယ်လို့ပြောပါတယ် UWSA လာရှိုးဆက်ဆံရေးရုံးတာဝန်ခံဦးညီရန်ပြောတာက
ကျွန်တော်အရင်ကတည်းကထုတ်ပြန်တဲ့ပြတာပဲလေနော်နိုင်ငံရေးအကြောင်းတွေကိုနိုင်ငံရေးနဲ့တွေ့ဆုံတွေ့နေကြဖို့နော်ကျွန်တော်တို့တွန်းအားနေပေးနေတာဒီလိုမျိုးပြစ်ခတ်တိုက်ခိုက်တယ်ဆိုတာကတော့အပြင်းမထွက်နိုင်ဘူးလေကျွန်တော်တို့အားမပေးပါဘူးနော်ဘယ်လိုပဲဖြစ်ဖြစ်ဒီတွေ့ဆုံတွေ့နေပို့တာနဲ့အကောင်းဆုံးနေလန်းအရှိရောက်မှုပဲလေနော
်အခုချိန်မှာတော့ငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့အဆင့်ကိုရောက်ရှိနေပါပြီဒီဆွေးနွေးဝက်တွေကတစ်ဆင့်တိုက်ပွဲတွေကိုတကယ်တမ်းလျှော့ချနိုင်ပါမလား
အဲ့တော့အစိုးရနဲ့ဆွေးနွေးတဲ့အချိန်တွေပေါ်မူတည်လိမ့်မယ်နဲ့တူပါတယ်အစိုးရနဲ့ဆွေးနွေးဖို့သူတို့ချိန်ဆနေကြနေရတဲ့အချိန်မှာအစိုးရနဲ့ဆွေးနွေးတဲ့အချိန်တွေပေါ်မူတည်လိမ့်မယ်လို့ထင်ပါတယ်အစိုးရနဲ့ဆွေးနွေးတဲ့အချိန်တွေကောင်းရင်တိုက်ပွဲရော့သွားနိုင်ပါတယ်အစိုးရနဲ့ဆွေးနွေးတဲ့အချိန်တွေမကောင်းရင်တော့တိုက်ပွဲပိုပြင်းထန်နိုင
်တယ်တိုင်းသားအကြီးသုံးသပ်သူဦးမောင်မောင်စုပြောပြသွားတာပါတကယ်ကတိုက်ပွဲတွေလက်တွေ့ကြကြရပ်တန့်နိုင်မှုအတွက်ကအစိုးရကမ္ဘာရောနဲ့လက်နက်ကန်တိုင်းရင်းသားအဖွဲ့စတဲ့အဓိကကြတဲ့3ဖလှယ်တို့ရဲ့စေတနာနဲ့ဆန္ဒတွေပေါ်မှာပဲမူတည်မှာဖြစ်ပါတယ်။ဒီအတွက်လဲပြည်လျောင်ညှိနှိုင်းကြရမှာပါ။ဤရောမှာတွေကတော့အများကြီးကြံနေသေးတာကြောင့်အချိန်တွေလဲယူပြီးဆောင်ရွက်ရအောင်မှာပါ။တဖြည်းဖြည်းတဆင့်စီတထစ်စီတလန်းဆောင်ရွက်ရမှာပါ။တကယ်ကဘာမှမလုပ်နိုင်သေးတာနဲ့ဆိုင်ရင်စတင်နေပြီဆိုတာကသတင်းကောင်းမဟုတ်ပါလားခင်ဗျာ။